မန်ချက်စတာယူနိုက်တက်ဘောလုံးကွေးမှာတနင်္ဂနွေနေ့ကတွေ့ခဲ့တဲ့ပောက်ကွဲစေနိုင်တဲ့အရာဝတ္ထုလို့တန်တရားရှိရတဲ့ပစ္စည်းကိုစနက်တန်ဖြုတ်လိုက်တဲ့အခါမှာအစ်စ်မဟုတ်ဘူးဆိုတာကိုတွေ့ရှိခဲ့ရကြောင်းဗြိတိသျှအာဏာပိုင်တွေကပြောပါတယ်။အဲ့ဒီအရာဝတ္ထုဟာပောက်ခွဲရေးပစ္စည်းအစ်စ်နဲ့အရန်တူလွန်းကြောင်းရဲတပ်ဖွဲ့ကပြောကြားလိုက်ပြီးမန်ချက်စတာယူနိုက်တက်ရဲ့အိမ်ကွင်းဖြစ်တဲ့ Old Trafford ဘောလုံးကွင်းတကွင်းလုံးကိုစစ်ဆေးရှာဖွေမှုတွေပြုလုပ်ခဲ့တယ်လို့ပြောပါတယ်။အင်္ဂလိပ်ပရီးမီးယားလိဘောလုံးပွဲစဉ်မှာဘော့မော့အသင်းနဲ့နောက်ဆုံးပွဲစဉ်ကစားကြဖို့မိနစ်20လောက်အလိုမှာပဲအဲ့ဒီပောက်ကွဲစေနိုင်တဲ့ပစ္စည်းနဲ့တူတဲ့အရာကိုတွေ့ခဲ့ပြီးတဲ့နောက်ပရိသတ်9000ကျော်ဆက်နဲ့မန်ယူဘောလုံးကွင်းထဲမှာရှိနေတဲ့ထောင်ပေါင်းချီတဲ့ပရိသတ်တွေချက်ချင်းထွက်ခွာသွားကြဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေ့ရှိခဲ့တဲ့အတွက်ဘောလုံးပွဲကိုအချိန်ရွှေ့ကစားဖို့အစောပိုင်းမှစီစဉ်ခဲ့ပေမဲ့နောက်ပိုင်းမှပွဲဖြစ်လိုက်ပါတယ်။အဲ့ဒီပောက်ကွဲစေနိုင်တဲ့အရာဝတ္ထုဟာလေ့ကျင့်ရေးမှအသုံးပြုတဲ့ပစ္စည်းဖြစ်ပြီးအစောပိုင်းကပုဂ္ဂလိကကုမ္ပဏီတစ်ခုကလေ့ကျင့်ရေးပြုလုပ်ပြီးပြန်သိမ်းဖို့မိကြံခဲ့တဲ့ပစ္စည်းဖြစ်တယ်လို့တခြားသတင်းတွေမှာဖော်ပြထားပါတယ်။